အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒီယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတောက်ကြနေတဲ့ကရာထူးကနေနှုတ်ထွက်တော်တယ်လို့အိမ်မြူရောနဲ့နီးစပ်တဲ့တိုင်ဝမ်ကိုကူကာပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှာပဲခတ်ဗော်ဂါရာထူးကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကိုဆက်သွယ်အတည်ပြုရမှာချက်ချင်းပြန်လည်ဖြေကြတာမျိုးမရှိပါဘူး2020သမ္မတရွေးကောက်ပွဲမှာနိုင်ငံသားအစိုးရတစ်ခုကဝင်ရောက်ဆက်ဖက်အောင်သမ္မတထရမ့်ကသူ့သမ္မတရာထူးကိုအတုံးချဆောင်ရွက်နေတယ်လို့အမည်မဖော်လို့သူတဦးကထောင်လိုင်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားရမှာဗော်ဂါရဲ့နာမည်လည်းပါဝင်ပါတယ်။သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေရူဒီဂူလီယာနီနဲ့ယူကရိန်းဆိုရအရာရှိတွေတွေ့ဆုံနိုင်အောင်ဗော်ဂါကစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းတိုင်ကြားချက်မှာဖော်ပြထားပါတယ်။နောက်နှစ်မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဝင်ရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူသားပေါ်စွန့်စမ်းဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကဇူလိုင်လအတွင်းဖုန်း25ကြိမ်ခေါ်ပြီးတော့ပြောဆိုတိုက်တွန်းခဲ့တယ်လို့လည်းဆိုပါရယ်အခုခါမှာတော့ဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ဖို့စတင်စုံစမ်းမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာထားတာပါတောက်ကြနေမှာပဲဒီအမေရိကန်အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့ထောက်ထားတွေလာရောက်ထွက်ဆွဖို့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုရဲ့အကြီးအကဲတွေကမိုက်ဖွန်ပေယိုကိုအဲ့ဒီထောက်ထားတွေလာရောက်တင်ပြဖို့အချိန်တစ်ပတ်ပေးထားပြီးတော့နောက်နိုင်ငံသားရေးအရာရှိကြီး5ဦးကိုလည်းလာရောက်တက်တည်ထွက်ဆွဖို့အချိန်သတင်းပတ်နှစ်ပတ်ပေးထားပါရခင်ဗျာ။